နိုဝင်ဘာလမှာကျင်းပဖို့ရှိတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်ရောက်မြန်မာတွေဘယ်သူကိုမဲ့ပေးကြမှာပါလဲမြန်မာနိုင်ငံအတွက်ဘယ်သူကပိုကောင်းမယ်လို့ယူဆကြပါတယ်လဲဆိုတာကိုကိုယ်စားဝန်လိုက်ကစုစည်းတင်ပြထားပါတယ်ရှင်
အမေရိကန်သမ္မတကိုယ်စားလှယ်လောင်ပါတီတွင်ရွေးချယ်မှုတွေပြီးဆုံးသလောက်ဖြစ်လာပြီးရီပက်ဘလစ်ကန်ပါတီဘက်ကဘီလီယံနာတထည်ကြီးဒေါ်နယ်ထရမ့်နဲ့ဒီမိုကရက်ပါတီဘက်ကနိုင်ငံခြားရေးဝန်ကြီးဟောင်ဟီလာရီကလင်တန်တို့ရှင်ပြန်ကြမှာဖြစ်ပါတယ်ဒီမိုကရက်ပါတီတွင်ကိုယ်စားလှယ်လောင်ရွေးချယ်မှုတွေမှာနိုင်ငံခြားရေးဝန်ကြီးဟောင်ဟီလာရီကလင်တန်နဲ့ဘာမုန်ပြည်နယ်အထက်လွှတ်တ ထွက်ပေါ်နေတာပါကိုကျော်တက်ဟာအမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်ဖိုဝင်းမြို့မှာနေထိုင်နေတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတဦးဖြစ်ပါတယ်သူကဟီလာရီကလင်တန်ဟာအန်အဒီပါတီအကြီးအကဲဒေါက်တာဆန်းစုကြည်နဲ့ရင်းနှီးတဲ့ပုဂ္ဂိုလ်တဦးဖြစ်တယ်လို့မြန်မာအရေးကိုစိတ်ဝင်စားသိရှိထားသူဖြစ်တဲ့အတွက်သူမကိုမဲပေးမယ်လို့ပြောပါတယ
်ဒီနိုင်ငံရေးဝန်ကြီးဟီလာရီကလင်တန်ကိုကျွန်တော်တို့မဲပေးပါတယ်မဲလည်းပေးခဲ့ပြီးပါပြီဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒါကျွန်တော်တို့ခလာရီကလင်နန်ဆိုတာကျွန်တော်တို့နိုင်ငံရဲ့ဟလာနော်အခုဒေါ်ဆတ်စုကြည်နဲ့ဒါအများကြီးရင်းနှီးတယ်ပြီးရင်ဗမာပြည်ကိုလည်းအဝင်ထွက်ရှိတယ်ပြီးရင်သူကဗမာပြည်ရဲ့အရေးကိစ္စတွေကိုလည်းအများကြီးစိတ်ဝင်စားတယ်တခါဗမာပြည်မှာဟလာအခုနောက်ဥပမာပေါ့ဗျာနော်အခုချိန်မှာတရုတ်ကနေပြီးတော့ဟလာကျွန်တော်တို့ရှေ့ကဆေးရနာရှင်တွေကနေပြီးတော့ဟလာဆက်ဆံပြီးတော့နော်တိတိပုံလောက်ထားတယ်ဟလာဒီစီးပွားရေးတွေဒါတွေအားလုံးကသူတို့အမြင်ထားပြီးသားပါကျွန်တော်တို့အတိအကတော့ဗမာပြည်မှာကျွန်တော်တို့ခံစားနေရတယ်ဗမာပြည်သူတွေအဓိကခံစားနေရတော့ဟာတရုတ်နိုင်ငံရဲ့နော်ကျွန်တော်ဟိုစီးပွားရေးကကြီးကျော်မှုတွေဒါတွေကိုသူတို့ပြန်ပြီးတော့ရှင်းတိုင်းသိကြရှင်းတိုင်းနိုင်လိမ့်မယ်နေ့ရကတော့ကျွန်တော်တို့နိုင်ငံမှာရှိနေတဲ့ဒီဟိုလူ့အဖွဲ့အစည်းမှာဆင်းရဲနွမ်းမှုပေါ့နော်ဒါဒီလိုကိစ္စမျိုးတွေကိုအမေရိကန်နိုင်ငံကထဲထဲဝင်လာပြီးတော့ကူညီနိုင်မယ်နော်ဟို NGO ပုံစံမျိုးနဲ့တော့လည်းကောင်းဆောတော့လိုမျိုးနိုင်ငံရေးကဒါလိုက်ခလာနော်ဝင်ပြီးတော့ဒီဟိုကူညီတဲ့အားမျိုးခလာတခါစီးပွားရေးရတော့လည်းကောင်းဒါတွေအများကြီးလုပ်ပြနေတယ်ကျွန်တော်တို့မြင်ပါတယ်
ညချစီပြည်နယ်မှာအခြေဆိုင်နေထိုင်နေတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူနောက်တူဦးဖြစ်တဲ့ကိုရင်အေးကလည်းအမေရိကန်ရောက်မြန်မာနိုင်ငံသားတွေဟာအမေရိကန်ရွေးကောက်ပွဲမှာမဲပေးကြတဲ့အခါမြန်မာပြည်အရေးကိုထက်သွင်းစဉ်းစားပြီးမဲပေးကြလေရှိတဲ့အတွက်သူ့အနေနဲ့လည်းမြန်မာပြည်သူတွေအတွက်အကျိုးရှိနိုင်တဲ့ Hillary Clinton ကိုပဲမဲပေးမယ်လို့ပြောပါတယ်
ကျွန်တော်တို့ဒီအမေရိကန်ကိုရောက်လာကြတဲ့အင်အားစုတွေကျွန်တော်ဗမာပြည်ရဲ့အင်အားစုတွေအနေနဲ့ကတော့ဒီအမေရိကန်တမန်ကိုရွေးချယ်ကြတဲ့အခါမှာကိုတိုင်းပြည်ရဲ့အနေအထားကိုကြည့်ပြီးတော့ကျွန်တော်တို့အဓိကထားရွေးကြတော့နော်နောက်ပြီးတော့မှကိုရဲ့အသေးချင်းတွေနောက်တစ်ချက်ပေါ့အပေါ်မှာဥစားပေးရတော့ကိုတိုင်းမြေအခြေအနေဥစားပေးတယ်ကျွန်တော်တို့ဒီတစ်ချိန်လုံးကျွန်တော် Republican Party အနေနဲ့ဒီဆေးဥစုကို PR တွေပြင်းပြင်းထန်ထန်ပေးခဲ့ပြီးတော့အချက်တွေ့စေခဲ့တယ်အဲ့မှာနောက်ဆုံး2009မှာ Mr. Obama တက်လာခဲ့တယ်ဒီဒီမိုကရက်ကနေတမန်အနေနဲ့တက်လာခဲ့တဲ့အချိန်မှာစပြီးတော့သူတို့ policy တွေပြောင်းသွားတယ်ကြောက်သူတို့အနေနဲ့ဒီတစ်ချိန်လုံး pressure ပေးလာဒီဆေးဥစုပေါ်မှာ pressure ပေးလာတဲ့ပုံစံအနေနဲ့ပြောင်းသွားတယ်ပူပေါင်းဆောင်ရပြီးတော့ဒီလိုဆောင်နေပူပေါင်းဆောင်ရမှုနဲ့တောင်းမယ်ဆိုပြီးတော့ Obama change ဆိုတဲ့ policy အကြောင်းလဲမှာကျွန်တော်တိုင်းပြည်လည်းပါလာခဲ့တာဒါကြောင့်မလို့လေဒီ policy အပြောင်းလဲပုံမှာတော့သူကိုယ်တိုင်သူတို့ဒီလိုက်ပြီးတော့ဒီအချင်းကိုရွှေ့ပြောင်းကစားခဲ့တာပေါ့နော်ဒါကြောင့်မလို့2012ဟာ Charles Yukov ဝင်ခဲ့တယ်2015မှာတနင်္ဂနွေတိုင်းနာနိုင်ရခဲ့တယ်ဆိုတော့ဒီလမ်းကြောင်းက Democratic policy နဲ့တွဲနေလမ်းကြောင်းကိုကျွန်တော်မြင်ရတယ်ဒါကြောင့်မလို့ကျွန်တော်ဆက်လက်ပြီးတော့ဒီ Democratic လမ်းကြောင်းကိုကျွန်တော်ဆက်ပြီးထောက်ခံပေးသားမှာတော့ဒီလမ်းကြောင်းကအခုရွှေ့နေတဲ့အရွေးကိုမြင်နေရပြီကျွန်တော်ကိုယ်တိုင်ပြည်တော့ဒါကြောင့်မလို့ Democratic ကကိုယ်စားလှယ်ပေါင်းဖြစ်တဲ့ Hillary Clinton ကျွန်တော်ကမဲပေးမယ်
နိုဝင်ဘာလမှာကျင်းပမယ့်အထူးရွေးကောက်ပွဲမှာ Hillary Clinton နဲ့ Donald Trump တို့နှစ်ဦးရှင်ပြန်ရမှာဖြစ်တဲ့အတွက်လက်ရှိကောက်ယူထားတဲ့လူမှုစစ်တမ်းတွေအရ Hillary Clinton ကအနည်းငယ်အသာစီးရနေပေမဲ့လည်းနိုင်မယ်ဆိုတာတော့ယတိပြပြောလို့မရနိုင်သေးပါဘူး။ဒါကြောင့်လဲ Donald Trump ကအနိုင်ရခဲ့ရင်မြန်မာနိုင်ငံနဲ့ဆက်ဆက်လို့ဘယ်လိုပုံစံမျိုးဖြစ်လာနိုင်တယ်လဲလို့မေးကြည့်တဲ့အခါဖုန်ဝင်းမျိုးကကိုကျော်တက်ကအခုလိုတုံ့တက်ပါတယ်
။ Trump ကအဓိကဟောနော်သူ့ရဲ့ဥတီချက်ကသူအခုဆိုရင်ဒီမှာပြောနေတာရှိပါလားဟာဒီခဏင်းပြင်ကိုအခုနကကျွန်တော်တို့ဒီimmigrant တွေကိုဟာဟိုပေါ့နော်နည်းနည်းနှိမ့်ကုန်မယ်ဆိုတော့အမြင်တဲ့ကိုသူ့ကိုသူကတရုတ်ကဒီကမ္ဘာပေါ်မှာစီးပွားရေးလမ်းကြောင်းမှုတွေကိုသူမကြိုက်တာတွေကိုသူပြောနေတာတွေရှိပါတယ်ဆိုတော့အခါကျတော့ကျွန်တော်တို့ဗမာပြည်မှာဟာတရုတ်နိုင်ငံကလာပြီးတော့အခုဒီစီးပွားရေးတွေကိုပေါ့နော်လော်ဂျီအုပ်ဟာအခုနကအနိုင်ကျင့်ဒီလိုမျိုးဟာတစ်ဖက်သက်ဗာကျုပ်တွေနဲ့လှုပ်လှုပ်ထားတဲ့ဟာတွေအပေါ်မှာသူလည်းအမြင်ရှိမှာပါအဲဒီအခါကျတော့ဗမာပြည်ပေါ်တော့ဒါလည်းအောင်ဆိုင်နိုင်တယ်လို့ထင်ပါတယ်
။လက်ရှိအချိန်မှာတော့တမရကိုယ်စားလှယ်လောင်းပါတီတွင်းရွေးချယ်မှုတွေဆက်လက်ကျင်းပနေဆဲဖြစ်တာကြောင့်ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းနှစ်ဦးဖြစ်ကြတဲ့ Hillary Clinton နဲ့ Bernie Sanders တို့နှစ်ဦးဟာဆက်လက်ရှင်ပြိုင်နေကြဆဲဖြစ်ပါတယ်။ Republican Party ဘက်ကတော့ Donald Trump တဦးသာပါတီကိုစားပြုတမရကိုယ်စားလှယ်လောင်းအဖြစ်ကျန်တော့တဲ့အတွက် သူတို့ပါတီတွင်းရွေးချယ်မှုတွေကိုဆက်လက်ပြုလုပ်ဆရာမလို့တော့ပဲဇူလိုင်လမှာကျင်းပမယ့်နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာဒေါ်နယ်ထရမ့်ကိုပါတီရဲ့ကိုယ်စားလှယ်လောင်းအဖြစ်တရားဝင်ရွေးချယ်ကြဖို့ပဲကြံမာတော့တယ်ခင်ဗျာ